နိုင်ငံတော်အတိုင်းအမြင်ကပုံကတော်ဆန်းစုကြည်တရားရင်ဆိုင်နေရစေအမှုတွေကနောက်ထပ်အဂတိအမှုနှစ်မှုကိုလာမယ့်အောက်တိုဘာလ12ရက်နေ့မှာအပိသတ်အမိန့်ချမှတ်သွားမယ်လို့မျှော်လင့်ကြောင်းတရားရေးသတင်းရက်ွက်ကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာစီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်စီကအမေရိကန်ဒေါ်လာ5သိန်းခွဲကိုလော့ခင်ဂျီဖောင်ဒေးရှင်းအတွက်လက်ခံရယူခဲ့တဲ့ဆိုပြီးစစ်ကောင်စီကအခုလိုတရားစွဲဆိုထားခဲ့တာဖြစ်ပါတယ်။ဒေါ်လာ5သိန်းခွဲကိုဒေါ်ဆန်းစုကြည်က2ချိန်ခွဲလက်ခံယူခဲ့တဲ့အတွက်အမှုကိုနှစ်မှုနဲ့စွဲဆိုထားလို့သိရှိရပါတယ်။အမှုတွေနဲ့ပတ်သက်ပြီးဒီနေ့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေကတရားရုံးမှာအပိသတ်လျှောက်လွှဲချက်ပေးခဲ့ကြပါတယ်။စီးပွားရေးလုပ်ငန်းရှင်မောင်ဝိတ်အနေနဲ့သူတို့ဘောဆန္ဒအရလူတန်းခဲ့တာကြောင့်ပြစ်မှုကင်းရှင်းကြောင့်ရှင်းနေတွေဘက်ကလျှောက်လဲချက်ပေးခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းပြီးခဲ့တဲ့သတင်းပတ်ရုံးချင်းမှာဆွဆွဲချက်တွေအကုန်လုံးကိုညှင်းဆုပ်ခဲ့တယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပြပါတယ်။အမှုကိုရုံးတင်စစ်ဆေးရမှာအပြင်ကလူတွေသတင်းဌာနတွေလာအောက်ခွင့်မရှိသလိုရှင်းနေတွေကိုလည်းအမှုအကြောင်းပြောဆိုခွင့်ပိတ်ပင်ထားပါတယ်။